ထိုင်းနဲ့မြန်မာနေဆက်ကုံသွေးရေးက2019ခုနှစ်ဇန်နဝါရီလကနေနိုဝင်ဘာလအထိ17လတာကာလအတွင်းတိတိတသာကြဆင်းခဲ့တယ်လို့တရားဝင်အချက်လက်တွေကိုကိုးကားပြီး The Nation သတင်းကဖော်ပြပါတယ်။ရနောင်းခရိုင်ကုံသွေးရေးဌာနကထုတ်တဲ့တလချင်းစီရဲ့ကုံသွေးမှုတန်ဖိုးကလည်းပြီးခဲ့တဲ့6နှစ်ဇက်တိုက်ကာလအတွင်းနဲ့နှိုင်းယှဉ်ရင်လျော့နေနေပါတယ်။ကုန်သွယ်ရေးပမာဏကနှစ်စဉ်ထိုင်းဘတ်4ဘီလီယံကျော်ဖို့ရော့ချနေတယ်လို့လည်းဖော်ပြပါတယ်။ဒီနှစ်နိုဝင်ဘာလကုန်သွယ်ရေးတန်ဖိုးကတော့စုစုပေါင်းထိုင်းဘတ်ငွေ 1.83 ဘီလီယံရှိပြီးဒီရင်လကထဲဘတ်ငွေ 99.65 သန်းတိုးလာတာလို့ရုံးရည်ညွှန်ကြားရေးမှူးဝါနီဒါအာရူနိုထိုင်းကပြောဆိုကြောင်းဖော်ပြပါတယ်။ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုအများဆုံးတင်ပို့နေတဲ့ကုန်ပစ္စည်းမှာကုန်ပစ္စည်းတွေထဲမှာတော့ဓာတ်ဆီ73စီ6စီတို့လိုပစ္စည်းတွေပါပြီးမြန်မာဘက်ကတော့ရေရွက်ကုန်ပစ္စည်းတွေကိုအများစုတင်သွင်းနေတာဖြစ်ပါတယ်။